ကဘာပေါ်မှာငတ်မခေါမမှုဒဏ်စူးစူးရွေးရွားကြုံရမဲ့နိုင်ငံ23နိုင်ငံထဲမှာမြန်မာနိုင်ငံကိုလည်းကုလသမဂ္ဂအဖွဲ့အစည်းတွေကထည့်သွင်းထားပါတယ်။ကဘာစန္ဒယိကအဖွဲ့ WFP နဲ့စန္ဒယိကနဲ့စိုက်ပျိုးရေးအဖွဲ့ FAO တို့ကမလမှာအစည်းအဝေးစာထုတ်ပြန်ခဲ့ခြင်းကတည်းကဆိုရင်အခုစီးရင်ထဲမှာနောက်ထပ်6နိုင်ငံကိုထည့်သွင်းလိုက်တဲ့အထက်မြန်မာနိုင်ငံလည်းပါလာတာပါ။အဲ့ဒီနိုင်ငံတွေမှာလူသားစာနာမှုအကူအညီတွေအလင်းအမြန်နဲ့အရှိန်မြင့်ပြီးမပေးနိုင်ဘူးဆိုရင်လာမယ့်လေးလအတွင်းငတ်မခေါမမှုဒဏ်ပိုပြီးဆိုးရွားလာလိမ့်မယ်လို့FAO ဂျနီဗာရုံးအကြီးအကဲပက်ထရစ်ယော့ဂဆန်ကပြောပါတယ
် Conflict continues to be the primary driver for the largest share of people facing acute food insecurity.
ဆန္ဒရှိကလုံးမှုစိုးရိမ်ရွားကြုံနေရတဲ့လူများစုကြီးတွေပြည်ပခအခြေအနေကအဓိကအကြောင်းရင်းဖြစ်ဆက်ရှိနေပါတယ်ပြည်ပခအခြေအနေပြင်အနည်းဆုံးဆက်ဆက်နေတာကတော့လူသားစာနာမှုအကူအညီတွေပေးဖို့ကန့်သက်ခံထားရတာဖြစ်ပြီးဆန္ဒရှိကမလုံလောက်မှုကိုတိတိတသားပိုးပြီးစိုးစေပါတယ်ဒီလေးလအတွင်းမှာဆိုးရွားတဲ့ရာသီဥတုနဲ့ဥရုရာသီမတည်ငြိမ်မှုကကမ္ဘာဒေသအများအပြားအပေါ်တက်ရောက်နိုင်ခြင်းရှိပါတယ်လို့ပက်ထရစ်ယာကူဇန်ကပြောပါတယ်။စုစုပေါင်းလူဦးရေတန်းဝဲကျော်ကဆိုးရွားတဲ့စန္ဒယိကမလုံလောက်မှုဒဏ်ကိုကပ်ဘေးအဆင့်အထိရင်ဆိုင်ရနိုင်ပြီး50တန်းလောက်ကတော့ငတ်မှုခေါင်းပေါင်းမှုဒဏ်ခံရနိုင်ခြင်းရှိနေတယ်လို့ကုလသမဂ္ဂအဖွဲ့တွေကပြောပါတယ်။တိုက်ပွဲတွေငတ်မှုခေါင်းပေါင်းမှုဒဏ်ကြုံရတော့မဲ့မိသားစုတွေစီအသက်ကအကူအညီတွေပေးပို့ဖို့ဒါစီပိတ်ဆို့ခံရတာနဲ့ရံမုံငွေမလုံလောက်တာတွေဟာအရေးပေါ်အကူအညီလိုအပ်နေသူတန်ပေါင်းများစွာအတွက်စာနယ်ဤခါပေးပို့ရေးလှုပ်ဆောင်ချက်တွေကိုအဟန့်အတားဖြစ်နေတယ်လို့ FAO နဲ့ WFP အဖွဲ့တွေကပြောပါတယ်ခင်ဗျာ